ပါကစ္စတန်နိုင်ငံမှာတော့ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာဒီမဲယုံတွေပိတ်ပြီးခြင်းအထီကိုမဲပေးဖို့တန်းစင်စောင့်စားနေတဲ့ရှိတာမို့ရွေးကောက်ပွဲကော်မရှင်ကမဲပေးချိန်2နာရီတိုးပေးခဲ့ရပါတယ်ဒေသဆန်တော်ချိန်ညနေ 9:00 မှာမဲယုံတွေပိတ်ခဲ့ပေမဲ့လဟောမြို့ကရာချီမြို့အပါအဝင်မြို့တချို့ကမဲယုံတွေမှာမဲပေးဖို့တန်းစီသူအများအပြားရှိနေသေးတာမို့အခုလိုမျိုးမဲယုံတချို့မဲပေးချိန်ကိုတိုးပေးခဲ့တာပါတချို့မဲယုံတွေမှာအဆင်မပြေမှုတွေနဲ့ကမောက်ကနမတွေဖြစ်ခဲ့တယ်လို့မဲဆန္ဒရှင်တွေကပြောပါတယ်ဝန်ကြီးချုပ်ဟောင်းအင်မရခမ်ကိုထောင်ချထားပြီးသူ့ရဲ့အတိုက်ခံပါတီဝင်တွေရွေးကောက်ပွဲဝင်ပြိုင်ခွင့်ကန့်သတ်ခဲ့တဲ့အငင်းပွားစရာရွေးကောက်ပွဲဖြစ်နေတာမို့ရွေးကောက်ပွဲနေ့မှာမိုဘိုင်းဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုလည်းနိုင်ငံတော်ဖြတ်တောက်ထားခဲ့ပါတယ်ရှိလာနိုင်တဲ့လုံခြုံရေးအန္တရာယ်ကိုရှောင်ရှားတဲ့အနေနဲ့အခုလိုအဆက်အသွယ်တွေဖြတ်တောက်ထားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကဒီကနေ့အစောပိုင်းမဲယုံတွေမဖွင့်ခင်မှာကြေညာခဲ့ပါတယ်စစ်တပ်ထောက်ခံတဲ့ကြားဖြတ်အစိုးရကမဲလိမ်ဖို့အကျိုးစားတဲ့အနေနဲ့အခုလိုဖြတ်တောက်တာဖြစ်တယ်ဆိုတဲ့ဆွဆွဲမှုတွေလည်းကြကြပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်မဲဆန္ဒရှင်တန်း130နီးပါးရှိတဲ့နိုင်ငံတော်မဲယုံတွေမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်6သိန်းခွဲကျော်ဖြန့်ချခဲ့ပါတယ်ဝင်ကြီးချုပ်ဟောင်းအင်မရခမ်ကိုအယုံကြည်မရှိမဲခွဲဖြုတ်ချခဲ့ပြီးနှစ်နှစ်နီးပါးအကြာမှာအခုလိုရွေးကောက်ပွဲကျင်းပခဲ့တာပါအင်မရခမ်ကိုအဂတိလိုက်စားမှုနဲ့ပြီးခဲ့တဲ့နေ့ကထောင်ချခဲ့ပါတယ်အရင်ဝင်ကြီးချုပ်3ချိန်လုပ်ခဲ့မှုတဲ့နော်ဝတ်ရှရစ်ရဲ့ပါတီရွေးကောက်ပွဲအနိုင်ရလိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်